လစ်လက်နေတဲ့လွှတ်တော်နေရာတွေအတွက်ဧပြီလကျရင်ကျင်းပမယ်ကြားဖြတ်ရွေးကောက်ပွဲမှာ NLD ပါတီကဝင်ပြိုင်မှုပါတီမှတ်ပုံတင်ခွင့်ရရှိပြီးတဲ့နောက်မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပါတီကိုအသစ်ပြန်လည်ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။သဘာပတိအဖွဲ့နဲ့ဗဟိုလုံးမှုဆောင်အဖွဲ့တွေအဖြစ်ဥဆောင်အဖွဲ့တွေရဲ့အမည်စရင်းကို NLD ပါတီကတရားဝင်ထုတ်ပြန်လိုက်တာဖြစ်ပြီးတော့ကြားဖြတ်ရွေးကောက်ပွဲအောင်နိုင်ရေးနဲ့အဖွဲ့ဝင်သစ်တွေစည်းရုံးရေးကိုလည်းနိုင်ငံတော်မှလှုပ်ဆောင်နေပြီလို့ NLD ပါတီကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မသိန်းတီတီကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအသစ်ပြန်လည်ဖွဲ့စည်းရမှာတဘာပတိအဖွဲ့နဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တွေအဖြစ်ဥဆောင်အဖွဲ့နှစ်ဖွဲ့ရှိမှာဖြစ်ပြီးတော့အဖွဲ့ဝင်တွေရဲ့အမည်စင်းကိုဒီကနေ့ဇန်နဝါရီလ10ရက်အင်္ဂါနေ့မှာ NLD ပါတီကတရားဝင်ကြေညာချက်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။တဘာပတိအဖွဲ့ဝင်၅ဦးနဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်9ဦးတို့ကိုပါတီရဲ့ဖွဲ့စည်းပုံစည်းမျဉ်းတွေနဲ့အညီရွေးချယ်ခဲ့တာဖြစ်ပြီးတော့ဒေါက်ဆန်းစုကြည်ကတော့ဗဟိုအလုံးမှုဆောင်အဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားတယ်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဥုံချိုင်ကပြောပါတယ်
။တဘာပတိဖွဲ့မှာက1ဥတင်ဦးနာယက2ဥဝင်းတင်3ဥတန်းထွန်း4ဥလဖေ5ဥညွန့်ဝေနောက်ဘိုလ်လုံးဆောင်ဖွဲ့မှာက1ဒေါန်စန်းစုကြည်ဥက္ကဋ္ဌ2ဥညာဝင်း3ဥဝင်းမြင့်4ဥုံချိုင်5ဥဟန်တာမြင့်6ဥထွန်းထွန်းဟိ9ဒေါက်တာမေဝင်းမြင့်အဲ့လိုဖော်ပြထားပါတယ်။နောက်တွင်တဘာပတိဖွဲ့နဲ့ဘိုလ်လုံးဆောင်ဖွဲ့ကိုပင်လျော်သလိုပြင်ဆင်ဖြစ်ဆွတ်မည်ဖြစ်ပါသည်အဲ့လိုလည်းဖော်ပြထားပါတယ
်နိုင်ငံရေးပါတီဖြစ်တရားဝင်ရက်တီခွင့်ရထားပြီးဖြစ်တဲ့ NLD ပါတီဟာအခုလိုပါတီကိုအသစ်ပြန်လဲဖွဲ့စည်းလိုက်တယ်လို့တစ်ချိန်တည်းမှာပဲဧပြီလ10ရက်နေ့ကျရင်ပြုလုပ်မယ့်ဂျားဖြတ်ရွေးကောက်ပွဲအတွက်လည်းအောင်နိုင်ရေးကော်မတီတွေနဲ့နိုင်ငံတော်ဝန်မှစတင်လှုပ်ရှားနေပြီဖြစ်ပါတယ်နိုင်ငံတော်ဝန်လစ်လက်တဲ့နေရာ48နေရာစလုံးကို NLD ပါတီကဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ကိုယ်စားလှယ်လောင်းမြင့်စင်းတွေကို17ရက်နေ့မှာပါတီတွင်နောက်ဆုံးတင်ကြမှာဖြစ်ပြီးတော့ဇန်နဝါရီလ16ရက်နေ့မတိုင်ခင်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းတွေကိုလည်းကြေညာမှာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ကတော့ရန်ကုန်တိုင်းအတွင်းလစ်လက်နေတဲ့နေရာတွေတဲကကော်မှုမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မယ်လို့ပြောပါတယ်
။တခြားတောင်းလဲစဉ်းစားတာအခုတည်းမရှိပါဘူး။ငကိုရောကထွေထွေးမှုကကော်မှုမြို့နယ်ရန်ကုန်တိုင်းမှာပဲဝင်မယ်လို့သူပြောပါတယ်။ရန်ကုန်တိုင်းမှာဝင်လည်းပဲအဲပြည်သူလူထုလူနေမှုစင်တာနဲ့လည်းဆင်းရဲပေါ့ဗျာ။အပိရလည်းရောက်အောင်ပေါ့။အပိ၆ခုကလည်းရောက်အောင်အဲ့ဒီမှာဝင်မယ်လို့စဉ်းစားပြီးတော့သူကော်မှုမြို့နယ်ကိုယူချက်ထားပါတယ်။အဲ့ဒါကအခုတည်းဟိုတခြားပြင်ဆင်တာမျိုးကျွန်တော်တို့မကြပါဘူးခင်ဗျာ။တွားပြီးတင်မှာကတော့16ပေါ့ဗျာ။အဲဒါပေမဲ့ဒီကာလအတွင်းမှာလည်းပဲဆုံးဖြတ်ပြီးရင်တော့ပေါ့ဗျာကျွန်တော်တို့ဆုံးဖြတ်ပြီးတာနဲ့ထုတ်ပြီးတော့ပြောမှာပါ
။တပြင်ရန်ကုန် NLD ရုံးချုပ်နဲ့တိုင်းနယ်ပြည်နယ်က NLD ရုံးနေမှာအဖွဲ့ဝင်တစ်တွေကိုလည်းစတင်လက်ခံနေပြီဖြစ်ပါတယ်။ရွှေကောက်ပွဲအောင်နိုင်ရေးနဲ့ပတ်သက်လို့လစ်လက်တဲ့တိုင်းသို့မဟုတ်ပြည်နယ်တွေမှာ2010ဇွန်လ14ရက်နေ့နေစွဲနဲ့ရွှေကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့စည်းကမ်းနဲ့အညီ NLD ပါတီကစည်းရုံးမှုတွေလုပ်ဖို့ကိုလည်း NLD ဘိုလ်လုံးမှုဆောင်ဖွဲ့ဝင်တွေကဒီကနေ့ထုတ်ပြန်ထားပါတယ်။အဲ့ဒီစည်းကမ်းချက်တွေထဲမှာဒီအစိုးရပိုင်းအဆောက်အုံတွေသာသနာပိုင်းအဆောက်အုံတွေထဲမှာပါတီစည်းရုံးရေးဆိုင်ရာမလုပ်ဖို့တွေပါဝင်ပါတယ်။ NLDအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြီးခဲ့တဲ့2011ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာနိုင်ငံရေးပါတီအဖြစ်ထူထောင်ခွင့်ချပေးတဲ့နောက်ဇန်နဝါရီလ5ရက်နေ့မှာတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ကြခဲ့တာလည်းဖြစ်ပါတယ်ရှင်။